သောရရှင်များရှင်ဩစတြေးလျအစိုးရကဗီဇာအမျိုးအစားတွေကိုရှော့ချဖို့စီစဉ်နေပြီးဒီလိုလုပ်ရကြောင်းဩစတြေးလျနိုင်ငံမှာဗီဇာရဖို့ရှောက်ထားတဲ့ရှောက်လွှာတွေအများအပြားငင်းပယ်ခံရနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဩစတြေးလျအစိုးရကနှစ်ပေါင်း30နီးပါးအသုံးပြုလာတဲ့ဗီဇာစနစ်ဟာတစ်ချိန်လုံးကအသုံးဝင်ခဲ့ပေမဲ့ဒီနေ့ခေတ်ဩစတြေးလျရဲ့လူမှုရေးစီးပွားရေးနဲ့လုံခြုံရေးအတွက်ပူတင်တော်မဲ့ဗီဇာစနစ်အသစ်ရှစ်သိမ့်ပြီလို့ယူဆတဲ့အတွက်ဗီဇာစနစ်ကိုအပြောင်းလဲလုပ်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာဗီဇာအမျိုးအစားပေါင်း69မျိုးရှိပြီးဒါဟာအင်မတန်ရှုပ်ထွေးတဲ့အတွက်10မျိုးလောက်ပဲထားရှိဖို့အစိုးရကစီစဉ်နေတာပါ။မဲလ်ဘန်မြို့က Imperial College of Australia ရဲ့စီမံခန့်ခွဲရေးဒါရိုက်တာ Param Jaiswaha နိုင်ငံတကာကကျောင်းသားတွေဩစတြေးလျနိုင်ငံမှာစာသင်ယူနိုင်အောင်နှစ်ပေါင်း20လောက်ဗီဇာဝန်ဆောင်မှုပေးသူတူဖြစ်ပါတယ်။သူ့ရဲ့အဆိုအရတင့်တော်တဲ့ဗီဇာရဖို့ရှောက်ရတာတွေဘယ်ဗီဇာကကိုယ့်နဲ့တင့်တော်မလဲလို့သိရဖို့ကအင်မတန်ရှုပ်ထွေးတယ်လို့အခုလိုပြောပြပါတယ်
။ It's still very complicated for an individual to go through the number of subclasses which is on the immigration's website.And just to identify which subclass will suit their particular requirement for an individual it becomes very complex.
တာမန်လူတွေအတွက်ဩစတြေးလျဗီဇာဟာအင်မတန်ရှုပ်ထွေးပါတယ်။ဗီဇာအမျိုးအစားတစ်ခုထဲမှာပဲ subclass ဗီဇာတွေရှိပါသေးတယ်။ဒါကြောင့်လူဝင်မှုကြည့်ကြရေး website ပေါ်ကဗီဇာ subclass တွေကိုကြည့်ပြီးကိုယ့်အတွက်ဘယ်ဟာကသင့်တော်မလဲဆိုတာကိုသိနိုင်ဖို့ကသမန်လူတွေအတွက်တော့အတော့ကိုခက်ခဲရှုပ်ထွေးတဲ့အရာဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဩစတြေးလျနိုင်ငံမှာဗီဇာအမျိုးအစား69ခုရှိပြီးအမေရိကန်မှာတော့185ခုတောင်ရှိပါတယ်။ဗီဇာအမျိုးအစား69ခုဟာရှုပ်ထွေးလွန်းတဲ့အတွက်10မျိုးလောက်အထိရှော့ချဖို့ဩစတြေးလျအစိုးရကစူးစမ်းနေပါတယ်။အဲ့ဒီလိုလုပ်ရင်သမန်ပြည်သူတွေအတွက်ဗီဇာရှောက်ရတာပိုလွယ်ကူမှာဖြစ်ပေမဲ့တဖက်မှာလဲဗီဇာပယ်ချမှုတွေလဲပိုများလာနိုင်တယ်လို့ကင်မရာမျိုးအခြေဆိုင်လူဝင်မှုကြည့်ကြရေးဝန်ဆောင်မှုပေးတဲ့ Jason Brown ကပြောပါတယ
် Immigration law is not easy with individuals and businesses doing their own visa applications there is going to be an increase in refusals and appeals it's going to be very difficult to have just 10 visa subclasses to handle a vast array of situations
လူဝင်မှုကြည့်ကြရေးဥပဒေဆိုတာလွယ်ကူတဲ့ဥပဒေမဟုတ်ပါဘူး။တာမန်ပြည်သူတွေပြီးတော့စီးပွားရေးလုပ်သူတွေကအေဂျင့်တွေကိုမသုံးဘဲကိုယ့်ဖာသာဗီဇာလျှောက်မယ်ဆိုရင်ဗီဇာငင်းပယ်ခံရမှုတွေငင်းပယ်ခံရလို့ပြန်လဲအယူခံဝင်တာမျိုးတွေပိုများလာမှာဖြစ်ပါတယ်။အခြေအနေအမျိုးမျိုးအတွေ့ဗီဇာအမျိုးအစား10ခုပဲထားရှိပေးတာကတော့အခက်အခဲတွေအများကြီးဖြစ်စေနိုင်ပါတယ်။လူတူတယောက်စီရဲ့အခြေအနေတွေကမတူညီကြပါဘူးအဲ့ဒီလိုအခြေအနေမှာဗီဇာအမျိုးအစားနည်းနည်းပဲထားပြီးလှုပ်ဆောင်မယ်ဆိုတာကတော့အတော့ကိုခက်ခဲမှလို့ပြောသွားခဲ့တာဖြစ်ပါတယ်အစိုးရအနေနဲ့ဗီဇာစနစ်ကိုပြောင်းလဲလိုတဲ့ရည်ရွယ်ချက်ကတော့ပြည်ပကနေအမြဲတမ်းရွှေ့ပြောင်းနေထိုင်သူတွေနည်းပါးလာအောင်နဲ့ဗီဇာစနစ်အတွက်ကုန်ကြတဲ့ငွေကြေးတွေကိုရှော့ချဖို့အတွက်ဖြစ်ပါတယ်ဩစတြေးလျနိုင်ငံအစိုးရရဲ့အစိုးရလာမယ့်ဆယ်စုနှစ်အတွင်းဩစတြေးလျနိုင်ငံသားတွေဖြစ်လာဖို့ရှောက်ထားတဲ့ရှောက်လွှာတွေက90ရာခိုင်နှုန်းပိုများပြားလာမှာဖြစ်ပြီးတစ်နှစ်အတွင်းနိုင်ငံသားဖြစ်ခွင့်ရှောက်လွှာက73တန်းလောက်တောင်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီလိုအခြေအနေကြောင့်ဗီဇာစနစ်မှာအပြောင်းအလဲလုပ်ဖို့အစိုးရကစူးစမ်းနေတာကိုအတိုက်အခံ Labour Party ကနားလည်နိုင်ပေမဲ့လည်းရိုးရှင်းတဲ့ဗီဇာစနစ်ကဆင်းရဲတဲ့လူတွေပညာမတတ်တဲ့လူတွေကိုအမြဲတမ်းနေထိုင်ခွင့်မရရှိအောင်ဖြစ်စေမှာကိုလည်းစိုးရိမ်မိတယ်လို့အတိုက်ခံလူဝင်မှုကြီးကြပ်ရေးဝန်ကြီးရှေးနျူမန်ကပြောပါတယ်
Who can argue against visa simplification but if it's a method by which the government tries to create an underclass in the country that's not a good thing we would have some concerns if the visa simplification resulted in greater complexity
ရိုးရှင်းတဲ့ visa စနစ်ထားရှိမယ်ဆိုတာကိုဘယ်သူကကန့်ကွက်ညှဉ်းခုံပါလဲ။ဒါပေမဲ့အစိုးရကဘလို့နည်းနဲ့လှုပ်ဆောင်မယ်။ပညာမတတ်တဲ့လူတွေ၊ဆင်းရဲတဲ့လူတွေ၊နိုင်ငံသားမဖြစ်အောင်အစိုးရက နီလန်းတွေရှာဖွေပြီးလုပ်နေရင်တော့ဒါဟာကောင်းမွန်တဲ့လုပ်ရတော့မဟုတ်ပါဘူးရိုးရှင်းတဲ့ဗီဇာစနစ်ကိုထားရှိတဲ့အခါမှပဲပို့ပြီးတော့ရှုပ်ထွေးသွားမှာကိုစိုးရင်ရတယ်လို့ဗီဇာရဖို့အရေးတရားရေးရင်ဆိုင်ရတာမျိုးတွေဖြစ်ပြီးပို့ပြီးခက်ခဲလာမှာကိုစိုးရင်ရတယ်လို့ပြောဆိုသွားခဲ့ပါတယ်ဩစတြေးလျအစိုးရကတော့ဗီဇာစနစ်မှာအပြောင်းလဲလုပ်ဖို့အကြံပြုနိုင်အောင်စီစဉ်ပေးထားပြီးအကြံပြုချက်တွေကို2019ခုနှစ်နောက်ပိုင်းအထိခွင့်ပြုထားပေမဲ့လူပေါင်း100ကျော်ကသာ policy နဲ့ပတ်သက်ပြီးအကြံပေးချက်တွေပေးပို့ကြပါတယ်အကြံပေးချက်အများစုကတော့ယာယီဗီဇာနဲ့အမြဲတမ်းနေထိုင်ခွင့်ဗီဇာနဲ့ပတ်သက်ပြီးလက်ရှိအတိုင်းဆက်ထားဖို့အကြံပြုထားတာဖြစ်ပါတယ်ဆစ်ဒနီတက်ဂရိုကအကြီးတန်းစာပြပုဂ္ဂိုလ်အန်နာဘူရှာကတော့အစိုးရအနေနဲ့ဩစတြေးလျနိုင်ငံမှာခေတ္တနေထိုင်ခွင့်ကိုသာပေးလိုပြီးအရင်လိုမျိုးအမြဲတမ်းနေထိုင်ခွင့်ရှိအောင်အခွင့်အရေးပေးတာမျိုးတွေရှော့ချလိုတာဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်ပြည်ထရေးဝန်ကြီးပီတာဒတ်ထန်ကတော့ဗီဇာစနစ်အပြောင်းလဲလုပ်ဖို့အကြံဉာဏ်တွေအစီအစဉ်တွေကိုစောင့်ဆိုင်နေဆဲဖြစ်ပြီးဒီနှစ်နှစ်ဝက်လောက်ကြာရင်အပြောင်းလဲလုပ်ဖို့သင့်မသင့်ပြန်လည်ဆန်းစစ်နိုင်တယ်လို့မာရီဂျာဇစ်ဗစ်ရဲ့ဆောင်းပါးကိုတင်ပြလိုက်ရပါတယ်ရှင်